ဘရာဇီးနိုင်ငံကတက်တူတူဖော်ရေးလုပ်ငန်းကရီကာတာပြူကျပြီးတော့မြေပြိုမှုဖြစ်တာကြောင့်တည်ဆုံးသူ34ယောက်ထိရှိလာတဲ့အကြောင်းတောင်ရှိသူတွေကမနေ့စနေနေ့ကပြောဆိုလိုက်ပါတယ်။တက်ချန်တွေကရီကာတာပြူကျပြီးတော့အနည်းကလူနေဒေသအတွင်းမှာရှုနေပြူကျခဲ့ပြီးတဲ့နောက်မှာတော့သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဌာနကတက်တူတူဖော်ရေးလုပ်ငန်းကြီး Velas ကိုဒေါ်လာ66သန်းတန်တက်ခဲ့ပါတယ်။ Minas Gerais ပြည်နယ်အရှိတောင်ပိုင်းဘရူမာတင်ဟိုမြို့နီးကရေကာတာပြိုကျပြီးတော့ရေကြီးနေတဲ့ဒေသတွေမှာပိတ်မိနေသူက300လောက်ရှိတယ်ဆိုပြီးတော့တောင်ရှိသူတွေကပြောဆိုထားပါတယ်။ရှာဖွေကိစ္စဆက်ပြီးတော့ဆောင်ရွက်နေပေမဲ့လည်းလူတွေအသက်ရှင်လျက်ပြန်တွေးဖို့အခွင့်အလမ်းတိတ်မရှိဘူးလို့လည်းပြည်နယ်အုပ်ချုပ်ရေးမှူးရိုမိုဇီမာကဒီနေ့မနေ့စနေနေ့မနက်ပိုင်းမှာပြောဆိုခဲ့ပါတယ်။တက်တူတူဖော်ရေးလုပ်ငန်းကြီးကိုစီမင်းစည်းကမ်းတွေချိုးဖောက်မှုဘေးအန္တရာယ်ဖြစ်စေပြီးတော့တဘာဝညဉ့်ဉန်းစေမှုတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဒဏ်ကြေးချမှတ်ခဲ့တာပါရေကာတာပြိုကျချိန်မှာရေကာတာထိန်းသိမ်းရေး area အတွင်းမှာနှိမ့်လေစာစားနေကြတဲ့ဝန်ထမ်း200လို့လည်းပျောက်ဆုံးသူတွေထဲမှာပါဝင်နေဆိုပြီးတော့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်ဘေးဒုက္ခကြုံတွေ့ခဲ့တဲ့အပေါ်အထူးပဲဝမ်းနည်းရပါကြောင်းနဲ့အသက်ဆုံးရှုံးခဲ့သူတွေနဲ့မိသားစုဝင်တွေနဲ့ထပ်တူခံစားရတဲ့အကြောင်းကုလသမဂ္ဂတွေမှူးချုပ်ရုံးကပြောဆိုထားပါတယ်ရှင်နေထဲမှာပိတ်မိနေသူတွေကိုကယ်ဖို့ရဟတ်ရင်တွေနဲ့ကယ်ဆယ်ရေးလုပ်သားတွေကြိုးစားနေကြတာကိုလည်းရုံတံမှာတွေ့ရပါတယ်။ပျက်စီးသွားတဲ့အိုးအိမ်ကားတွေနဲ့စိုက်ပျိုးမြေတွေတော်တော်များများပျက်စီးနေရတွေကိုရုံတံမှာတွေ့ရပါတယ်။အနေပိုင်းကအိမ်တွေမှာနေထိုင်ကြသူတွေဘေးလွယာရွှေ့ဖို့ကိုလည်းအာဏာပိုင်တွေကညွှန်ကြားထားပါတယ်။